Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များခင်ဗျာ American ပြည်ထောင်စု Washington မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇူလိုင်လ18ရက်ကြာတာပရီးနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ငိမ့်ချမ်းပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါ Israel နဲ့ Hamas တို့အကြားဂါဇာကမ်းမြောင်ဒေသမှာအလုံးစုံပြစ်ခတ်ရစရေးသဘောတူညီချက်ကိုမနေ့ပြန်တောက်ကြနေမနေ့ပိုင်းမှာစတင်မှုသဘောတူလိုက်ပါပြီ Afghanistan ကဘူးလေဆိတ်ကိုစစ်သွေးကြွတွေက၄နာရီကြာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုအစိုးရတပ်ဖွဲ့တွေကပြန်လည်ထိန်းချုပ်လိုက်ပါပြီတခါမြန်မာအစိုးရကနေပြီးတော့ဒီသတင်းသမားတွေအပေါ်ဖိနှိပ်မှုတွေနဲ့တင်းတင်းကြပ်ကြပ်စောင့်ကြည့်ထိန်းချုပ်တဲ့ပုံစံမျိုးကိုပြန်ပြီးတော့သွားနေတယ်လို့ American ထိပ်တန်းလူခွင့်ရေးအရှိတူကဝေဖန်ပြောဆိုလိုက်ပါတယ်ဒီလိုမျိုးဒီထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်ပြုံးသက်တဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီခင်ဗျာသတင်းတွေကိုကြီးညာပြီးမှာတော့ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hailey ဟာမြန်မာနိုင်ငံလူအခွင့်အရေးကော်မရှင်နဲ့တွေ့ဆုံပြီးဘာတွေပြောဆိုခဲ့တယ်လဲဆိုတာကို
ဒီကတော့ကျွန်တော်တို့ဒီကျွန်တော်ကော်မရှင်ဖွဲ့စည်းပုံနဲ့ကျွန်တော်တို့ဆောင်ရွက်ချက်တွေပြောပါတယ်။နောက်ဥပဒေ
ကော်မရှင်အတွင်းရေးမှူးဦးစင်မြိုင်ပြောသွားတာပါ။နောက်ပြီးတော့ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာဖော်ပြထားတဲ့မြန်မာပြည်တွင်းက HIV ပိုးနဲ့နေထိုင်ကြသူတွေရဲ့အခြေအနေနဲ့စာနယ်ဇင်းကောင်စီနဲ့မြောက်ကိုရီးယားတန်မတ်တို့တွေ့ဆုံပြီးဘာတွေပြောဆိုခဲ့ကြသလဲဆိုတာကိုနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့တော်ခင်မျိုးသက်တို့ကကြီးညာပေးမှာဖြစ်ပါ။ဟာ
Israel နဲ့ Hamas တို့အကြားဂါဇာကမ်းမြောင်ဒေသမှာအလုံးစုံပြစ်ခတ်ရစရေးသဘောတူညီချက်ကိုမနေ့ပြန်တောက်ကြနေမှာစတင်မှုသဘောတူညီခဲ့တဲ့အကြောင်း Israel အစိုးရအရာရှိတွေကပြောပါရယ်မနေ့ပြန်ဒေသစံတော်ချိန်မနေ့6နာရီမှာဒီသဘောတူညီချက်စတင်မှာဖြစ်တယ်လို့အမည်မဖော်လိုသူအရာရှိတူကပြောပါရယ်ဒါနဲ့ပတ်သက်လို့ Hamas အဖွဲ့တွေဘက်ကတစုံတရာထုတ်ဖော်ပြောဆိုတာတော့မရှိသေးပါဘူးအစောပိုင်းအဆင့်ဒီလူသားချင်းစာနာမှုနဲ့၅နာရီကြာပြစ်ခတ်ရစရေးကိုတော့ဒီကနေ့မှစပြီးနှစ်ဖက်သဘောတူခဲ့တာပါဒီကနေ့ကျအဖြစ်ခက်ရက်ဆဲမှုယူခဲ့ပြီးတဲ့နောက် Israel တောင်ပိုင်းက Escor မြို့ကို Hamas တွေတိုက်ခိုက်တဲ့မော်တာကြီးတွေကျခဲ့တယ်လို့ Israel စစ်ဘက်ကပြောပါရယ်။အဖြစ်ခက်ရက်ဆဲထားခြင်းအတွင်းမှာစစ်သွေးကြွတွေကဒုံးကျည်တွေနဲ့ပြစ်ခတ်ရင်လက်တုံ့ပြန်မယ်လို့ Israel ကသတိပေးထားပါရယ်။အဖြစ်ခက်ရက်ဆဲခြင်းမတိုင်ခင်ဒီကနေ့အစောပိုင်းကတော့ Gaza ကမ်းမြောင်ကပြစ်မှတ်38ခုကို Israel ကလေကြောင်းကနေဆက်ပြီးတော့တိုက်ခိုက်ခဲ့ပါသေးတယ်။ Israel တောင်ပိုင်းထဲကိုလှိုင်ကောင်းတစ်ခုတည်းကနေပြီးတော့ဝင်လာတဲ့Hamas လက်နက်ကင် 73 ဦးကိုတိုက်ခိုက်ဖို့ကြိုးစားတာကိုလည်းတားဆီးခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစပြီးတော့ rocket ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့ဒီ Israel စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးတော့ Israel ကထိုးစစ်ဆင်နေခဲ့တာမှာလူပေါင်း228ယောက်သေဆုံးခဲ့ရတဲ့အကြောင်း Palestine ကျန်းမာရေးအရာရှိတွေကပြောပါတယ်။တိုက်ခိုက်မှုတွေအတွင်းမှာ Israel ဘက်ကသေဆုံးသူကတော့တယောက်ပဲရှိပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာဇွန်လ14ရက်နေ့ကကျင်းပခဲ့တဲ့ဒုတိယကြော့ရွေးကောက်ပွဲမှာဘယ်သူနိုင်လဲဆိုတာအငင်းပွားနေမှုတွေဖြည့်ရှင်းနိုင်မှုအတွက်မဲရေတွက်မှုတွေကိုစတင်စစ်ဆေးနေပြီဖြစ်ပါတယ်ရွေးကောက်ပွဲမှာထည့်ဝင်ခဲ့ကြတဲ့မဲပြား၈တန်းကိုရွေးကောက်ပွဲစီမင်းနဲ့အညီထည့်ဝင်မှုရှိမရှိနဲ့မဲရေတွက်မတမာမှုတွေရှိမရှိစစ်ဆေးဖို့ကဘူးမျိုးတော်ကိုပေးပို့ခဲ့ပါတယ်ဒီစစ်ဆေးမှုကသတင်းပတ်ပေါက်များစွာကြားမြင့်မယ်လို့ခန့်မှန်းကြပါတယ်မဲဆန္ဒနယ်တွေမှာရှိတဲ့မဲတွေကိုကဘူးကိုပို့ပေးရမှာနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ ISAB ကကြီးကြပ်မှာဖြစ်တယ်လို့မဲစစ်ဆေးမှုအတွက်တော့ကိုယ်စားလှယ်လောင်းအဖွဲ့ကရောသတင်းမီဒီယာနဲ့ပြည်ရင်းပြပလေ့လာသူတွေကစောင့်ကြည့်ကြမှာဖြစ်ပါတယ်ကုလသမဂ္ဂရဲ့ကြီးကြပ်မှုအဖြစ်နဲ့အခုလိုစစ်ဆေးရေးတွက်မှုကိုရောစစ်ဆေးမှုရလဒ်တွေကိုပါလက်ခံမှာဖြစ်ကြောင်းသမရလောင်းဖြစ်တဲ့ပါဝင်ရှင်ပြန်ကြတဲ့အဗ်ဒူလာနဲ့အက်ရှရက်ဂါနီတို့ကသဘောတူကြပါတယ်တချိန်တည်းမှာပဲကဘူးကနိုင်ငံတကာလေးစိတ်မှာတာလီဘန်တွေ၄နာရီကြာဝင်ရောက်တိုက်ခိုက်ခဲ့ကြပြီးအခုတော့လေစိတ်ကိုပြန်ပြီးထိန်းချုပ်နိုင်ပြီလို့လုံခြုံရေးတာဝန်ခံတွေကပြောပါတယ်ဝင်ရောက်တိုက်ခိုက်ခဲ့တဲ့တပုံအားလုံးကိုတော့အသေးရမိခဲ့တယ်လို့ဆိုပါတယ်လေစိတ်မှာအပျက်စီးတစ်စုံတရာမရှိဘူးလို့ကဘူးရဲချုပ်မိုဟာမက်ဇာဟာယပြောပါတယ်
အီရန်နိုင်ငံရဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေကနေသဘောတူညီချက်ရဖို့နောက်ဆုံးရက်ဖြစ်တဲ့တနင်္ဂနွေနေ့ကိုကြော်လွန်ပြီးရက်ထက်တိုးမယ်မတိုးဘူးဆိုတာမဆုံးဖြတ်ရသေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။လွန်ခဲ့တဲ့6လအတွင်းအီရန်နိုင်ငံဟာပြီးခဲ့တဲ့နှစ်ကရခဲ့တဲ့ဂျာပြတ်သဘောတူညီချက်ပါဂရီကဝတ်တွေကိုလိုက်နာခဲ့ကြောင်းနျူကလ িয়ার စစ်ဆင်ကိုဆက်မလုပ်ဘဲနောက်ထပ်စစ်ဆေးမှုတွေခွင့်ပြုခဲ့ကြောင်းနောက်အန်ဒီရဲ့အများဆုံးနျူကလ িয়ার ဆိုင်ရာပစ္စည်းအများပြားကိုလျှော့ချခဲ့တဲ့အကြောင်းနဲ့နိုင်ငံတကာအသိုက်အဝန်းနဲ့အီရန်နိုင်ငံအကြားသိသာထင်ရှားတဲ့ကွဲလွဲမှုတွေဆက်ရှိနေသေးပြီးတော့လှုပ်ဆောင်စရာတွေရှိနေသေးတဲ့အကြောင်းသမ္မတအိုဘားမားကပြောခဲ့ပါဗျ။ဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုဆက်လုပ်သွားဖို့ထိုက်တန်ပါတယ်လို့အီရန်နိုင်ငံဂျာယီဝင်ကြီးမိုဟာမက်ဇာဗက်ဇာရီဖ်ကာဒီသတင်းပတ်အတွင်းမှာပြောခဲ့ပါဗျ။အ အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းအလားတူပြောဆိုမယ်ဆိုတာသိကြပါတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကဆိုပါတယ်။ဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားနဲ့အမေရိကန်တို့ကတန်တမန်တွေဟာရေရှည်သဘောတူညီချက်တစ်ခုရဖို့အတွက်အီရန်နိုင်ငံနဲ့ဆွေးနွေးနေကြတာဖြစ်ပါတယ်ရှင်။
ယူကရိန်းနိုင်ငံကရုရှားလိုလာတဲ့တရားခွဲထွက်ရေးသဘုံတွေကိုကူညီပံ့ပိုးတဲ့ရုရှားဘဏ်တွေနဲ့စွန့်အင်ကုမ္ပဏီတွေပေါ်မှာဒဏ်ခတ်ရေးယူမှုအစ်စ်တွေကိုချမှတ်လိုက်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြေညာလိုက်ပါတယ်။ဒါဟာအတိအကျဖြစ်မှတ်ထားပြီးအရေးယူတာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။အကြက်တဲတွေပြေလျော့အောင်အဓိကလှုပ်ရှားရှိတာတွေကိုလှုပ်ပါလို့ရုရှားနိုင်ငံကိုအကြိမ်ပေါင်းများစွာသူတိုက်တွန်းခဲ့ပေမဲ့အမေရိကန်ပြည်ထောင်စုရဲ့အကြံပြုချက်တွေကိုအခုချိန်ထိရုရှားဘက်ကမလုံဆောင်ခဲ့ဘူးလို့ဗိုလ်တဖူးနဲ့တမရအင်ဗျူရောမှာတမရအိုဘားမားကပြောကြားခဲ့တာပါရုရှားပေါ်မှာအမေရိကန်ကနောက်ထပ်ဒဏ်ခတ်အရေးယူမှုတွေချမှတ်တာမှာဥရောပတမက EU ကလည်းပူးပေါင်းပါဝင်ခဲ့ပါတယ်ယူကရိန်းနိုင်ငံဟာရုရှားကစီးရဲရတိုက်ခိုက်မဲ့အရေးနဲ့ကြုံတွေ့နေရတယ်လို့ယူကရိန်းကာကွယ်ရေးတာဝန်ရှိသူတူကအင်ကာနေ့မှာသတိပေးခဲ့ပြီးတဲ့နောက်မှာရုရှားနဲ့ယူကရိန်းကြားတင်းမာမှုတွေတိုးလာနေပါတယ်
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကြာသာရင်းနှီးညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အငင်းပွားဝယ်ရာဓာတ်ရုလက်နဲ့ဆက်ယုံအကြောင်းဖော်ပြခဲ့တဲ့ကိစ္စနဲ့ Unity Channel သတင်းတောက်5ဦးကိုအနာဘန်တွေကအလုချမ်းနဲ့ထောင်နှံ10နှစ်ချမှတ်ခဲ့ပြီးတဲ့နောက်မြန်မာအစိုးရဟာတင်းတင်းကြပ်ကြပ်စောင့်ကြည့်ထိန်းချုပ်တဲ့ပုံစံမျိုးကိုပြန်ပြီးတော့ဦးတည်သွားနေတယ်လို့ American အစိုးရဒီထိတ်တန့်လူခွေရေးအရာရှိတူကဝေဖန်ပြောဆိုလိုက်ပါတယ်။မနေ့က AP သတင်းဌာနနဲ့မေးမြန်းခန်းမှာ American လက်ထောက်နိုင်ငံခြားရေးဝန်ကြီး Tom Malinowski ကအခုလိုမျိုးအပြင်းထန်ဆုံးဝေဖန်သွားတာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့အမေရိကန်ရဲ့အရေးပါတဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုတွေရှိတယ်လို့ပြောနေတဲ့ဒီအိုဘားမားအဆိုရအတွက်အခုလိုသတင်းတောက်တွေအပေါ်ဖိနှိပ်နှိမ်နှင်းမှုတွေကထောက်ပြဝေဖန်စရာပြဿနာတစ်ခုဖြစ်နေတာပါ။ဆယ်စုနှစ်ငါးစုကြာစစ်အုပ်ချုပ်ရေးကနေပြုပြင်ပြောင်းလဲမှုတွေကိုခက်ခက်ခဲခဲဖော်ဆောင်နေရတဲ့မြန်မာအဆိုရနဲ့အမေရိကန်ပြည်ထောင်စုအကြားထိတွေ့ဆက်ဆံမှုတွေကိုတော့ဆက်ပြီးတော့ထားရှိသွားမှာဖြစ်တယ်လို့ Mr. Malinowski ကပြောပါတယ်။စီအိုချိုကြီးအဆုံးသတ်ခဲ့တဲ့ဒီလွန်ခဲ့တဲ့3နှစ်ကစပြီးတော့ပြန်လည်ပွင့်လင်းလာတဲ့သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ Mr. Malinowski ကတိုက်တွန်းလိုက်ပြီးတော့ဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေနဲ့အတူရှင်းနှစ်ထွေထွေရွေးကောက်ပွဲတွေကိုအများယုံကြည်လက်ခံတဲ့ရွေးကောက်ပွဲတွေဖြစ်ဖို့အရေးကြီးတဲ့အကြောင်းလည်းပြောဆိုသွားပါတယ်မကွေးတိုင်းပေါ့မျိုးတွေကကာကွယ်ရေးပစ္စည်းဆက်ယုံတစ်ခုကိုလျှို့ဝှက်ဓာတ်ရုလက်နက်ဆက်ယုံအဖြစ်ဖော်ပြခဲ့တဲ့အတွက် Unity Channel အမှုဆောင် Editor ဂျုံနဲ့သတင်းတောက်၄ဦးကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ဒီနေ့အစောပိုင်းတုန်းကအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့တာပါဒါနဲ့ပတ်သက်လို့ပြည်တွင်းပြည်ပလူခွေတက်ကြွလှုပ်ရှားသူတွေကမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်နေတာဖြစ်ပါတယ်ရှင
်တောင်ကိုရီးယားနိုင်ငံမှာဒီနေ့နှောင်းပိုင်းကျင်းပမယ်အာရှအားကစားပြိုင်ပွဲမှာမြောက်ကိုရီးယားပါဝင်ရေးကိုဆွေးနွေးဖို့နဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဒီနေ့တွေ့ဆုံကြပါတယ်။နှစ်နိုင်ငံနယ်စပ်မြို့ဖြစ်တဲ့ပမ်မွန်ကျွန်းမှာပြုလုပ်တဲ့ဒီဆွေးနွေးပွဲမတိုင်ခင်ကမြောက်ကိုရီးယားအိုလံပစ်ကော်မတီအကြီးအကဲဆုံကွမ်ဟိုကဒါဟာအပြုသဘောဆောင်တဲ့လှုပ်ဆောင်မှုလို့ဆိုပါတယ်။ဒီဆွေးနွေးပွဲဟာနှစ်နိုင်ငံပူးတွဲလှုပ်ဆောင်မှုရည်ရွယ်တာမို့ဒါဟာနှစ်ဖက်ယုံကြည်မှုနဲ့နားလည်မှုတွေပိုရလာစေပြီးတခြားပြဿနာတွေကိုပါဒီနည်းနဲ့ဖြေရှင်းစေဖို့ရည်ရွယ်တယ်လို့ပြောပါတယ်။မိနစ်80ကြာလုပ်ငန်းစဉ်ဆွေးနွေးပွဲကနေမြောက်ကိုရီးယားဖွဲ့လာရောက်ရေးဆိုင်ရာကိစ္စရပ်တွေကိုဦးစားပေးပြီးပြောဆိုကြတာပါ။တောင်ကိုရီးယားနိုင်ငံအင်ချုံမှာစက်တင်ဘာလကုန်အောက်တိုဘာလဆန်းနဲ့ကျင်းပမယ်အိုလံပစ်အားကစားပြိုင်ပွဲအတွက်မြောက်ကိုရီးယားကအားကစားသမား150နဲ့အတူအကအဖွဲ့ကိုပါဆစ်လွတ်မှာဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံကွမ်ကျူးမြို့ကလူနေရပ်ကွက်တစ်ခုရဲ့မိသက်ရဟတ်ယာဉ်တစ်စင်းကြာသာရင်းတွေကဒီကနေ့ကြာသာရင်းတွေမှာပြက်ကျခဲ့တာကြောင့်မို့လို့ရဟတ်ယာဉ်ပေါ်မှာပါတဲ့လူငါးဦးစလုံးသေဆုံးသွားပါတယ်ရဟယင်ကကျောင်းသားမှာပြက်ကျတာကြောင့်ပိုက်စားတစ်ခုထိမှန်ပြီးဆယ်ကျော်သက်အရွယ်မိန်းကလေးတူဒဏ်ရာအနေငယ်ရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရဟယင်ဟာဧပြီလတုန်းကနှိမ့်မြှုပ်ခဲ့တဲ့ကျူပုရေရင်ပေါ်ကပျောက်ဆုံးနေတဲ့လူ17ဦးကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့ပြီးတဲ့နောက်အခြေစိုက်စခန်းစီကိုပြန်သွားခဲ့တာပါ။တောင်ကိုရီးယားနိုင်ငံအနောက်တောင်ဘက်ကမ်းရိုးတဲ့အလွန်မှာစီဝါဂရုရေရင်နှိမ့်မြှုပ်ခဲ့တဲ့အတွက်အထက်တန်းကျောင်းသူကျောင်းသားအများစုအပါအဝင်လူ300လောက်သေဆုံးခဲ့ရတာပါ။အခုရဟယင်ပြက်ကျတာမှာတော့ဒီသေဆုံးသူတွေအပါအဝင်ရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာပါဝင်သူ9ဦးလည်းသေဆုံးခဲ့ပါတယ်။တင်မောမှာရှာဖွေရေးလုပ်နေချိန်အတွင်းရင်းကုန်သမား2ဦးအစောပိုင်းတုန်းကတည်ဆုံခဲ့တာပါရဟယင်ဘာကြောင့်ပြက်ကျခဲ့တယ်ဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးရှင်
ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာလူပေါင်း38ယောက်ထဲမှနေသေဆုံးစေခဲ့တဲ့ရမန်ဆန်မုန်တိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံဘက်စီကိုဥတီရွေရှားနေပါတယ်။မုန်တိုင်းဟာဖိလစ်ပိုင်ကျွန်းမကြီးတစ်ခုဖြစ်တဲ့လူဇုံဒေသမှာဗုဒ္ဓဘုနေ့ကဖြတ်တန်းတိုက်ခိုက်ခဲ့တာဖြစ်ပြီးလူ10ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။မနီလာမြို့တော်နဲ့ဝင်းကျင်တဝိုက်မှာတစ်ပင်တွေလဲကျခဲ့တယ်လို့လျှက်စစ်ဒဏ်ရာလိုင်းတွေပြတ်တောက်ပြီးအခုထိလူထောင်ပေါင်းများစွာလျှက်စစ်မီးမရှိဖြစ်နေရပါတယ်။သေဆုံးသူအများစုဟာတစ်ပင်လဲကျတာနဲ့လွင့်ဆင်လာတဲ့ပစ္စည်းတွေထိမှန်လို့သေဆုံးရတာဖြစ်ပြီးလူစီနာမြို့မှာတော့နိုင်ရန်ပြိုကျလို့သေဆုံးရသူက3ဦးနဲ့မနည်းရှိနေပါတယ်။မုံတိုင်းဟာတောင်တရုတ်ပင်လယ်ပြင်ထဲကပူနွေးတဲ့လေထုကိုဖြတ်သွားတဲ့အချိန်မှာအဆင့်3မုံတိုင်းဖြစ်နေအားကောင်းသွားမှာဖြစ်ပြီးလူပေါင်း9သန်းလောက်နေထိုင်တဲ့ဟိုင်နန်ကျွန်းစီကိုဥတီပြီးရွေရှားနေပါတယ်။ထိုင်းဘာသာနဲ့လျှက်စစ်မိုးကြိုးဖျားလို့အဓိပ္ပာယ်ရတဲ့ရမန်ဆန်တိုင်ဖုန်းမုံတိုင်းဟာအခုကမှတနအီမန်80ကနေ100လောက်နှုန်းနဲ့တိုက်ခတ်နေစေဖြစ်ပြီးအဆင့်တက်မုန်တိုင်းဖြစ်နေရှိနေတာပါ။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကဟိုင်ယန်တိုင်ဖုန်းမုန်တိုင်းဝင်ခဲ့တဲ့အတွက်ဆူနာမီရေလိုင်းကြီးတွေဖြစ်ပေါ်စေပြီးလူပေါင်း 6,300 နဲ့တေဆုံးခဲ့တဲ့ဖြစ်ဆိုးမျိုးထပ်မကြုံရဖို့မုန်တိုင်းဝင်ရင်ကလေးကဖိလစ်ပိုင်တာဝန်ရှိသူတွေကလူပေါင်း4သိန်းကျော်ကိုရွှေ့ပြောင်းပေးထားခဲ့ပါတယ်။
ဩစတြေးလျနိုင်ငံမှာသဘောထားကွဲလွဲမှုတွေဖြစ်နေတဲ့ကာဗွန်တန်ငွေခွန်ဥပဒေကိုဒီကနေ့လွှတ်တော်မှာဖျက်သိမ်းလိုက်ပါတယ်။ဒါဟာအစိုးရအတွက်အဓိကအောင်မြင်မှုဖြစ်ပေမဲ့လို့အတိုက်ခံခေါင်းဆောင်တွေကတော့ဒီဆုံးဖြတ်ချက်ဟာရာသီဥတုဖောက်ပြန်မှုတွေကိုတစ်ကမ္ဘာလုံးကဝိုင်းဝန်းတိုက်ခိုက်နေတာမှဆွေးရုံမှုတစ်ခုလို့ဆိုပြီးတော့စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။တိုင်းပြည်မှာလေထုညဉ့်ညံ့အောင်အများဆုံးလှုပ်ဆောင်နေသူတွေကိုသူတို့ထုတ်လွှတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ချိန်ဒဏ္ဍာရီအတွက်ပြင်းပြင်းထန်ထန်စီးကျက်ချမှတ်တဲ့အခွန်ဥပဒေကိုဒီကနေ့ဩစတြေးလျလွှတ်တော်မှာ39မဲ32မဲနဲ့ဖျက်သိမ်းလိုက်တာကြောင့်လက်ရှိအာဏာရကွန်ဆာဗေးတစ်ပါတီကလွှတ်တော်ကုသရေအောင်ပွဲခံခဲ့ကြပါရဲ့ရှင် Direct from Washington The
Voice of America VOA ဗိုလ်ဘူးနေ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့ရင်တွေကိုမက်ခင်ဖြူထွေးနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုအရင်ဆုံးပြောပြပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်အသစ် Miss Yang Healy ဟာမြန်မာနိုင်ငံကိုပထမဆုံးခီးစဉ်ဖြစ်ရောက်ရှိနေပါတယ်ဒီနေ့မှာတော့ဘာသာစုံခေါင်းဆောင်အနေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံလူအခွင့်အရေးကော်မရှင်နဲ့လည်းတွေ့ဆုံခဲ့ပါတယ်အဲ့ဒီနောက်မှာတော့အင်းစိန်ထောင်ကိုသွားရောက်ပြီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ် Miss Yang Healy ရဲ့မြန်မာနိုင်ငံပထမနှစ်ခီးစဉ်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးထူးကိုယ်စားလှယ် Miss Yang Healy ဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်အရရန်ကုန်မြို့ကိုဗုဒ္ဓဦးနေ့ညပိုင်းကရောက်ရှိခဲ့တာဖြစ်ပါတယ်။၁၉ရက်နေ့ကနေ၂၆ရက်နေ့အထိဆဲကြခီးစီရဲ့ပထမနေ့မှာရန်ကုန်မြို့မှာအဓိကတွေ့ဆုံဆွေးနွေးခဲ့တဲ့အခြေအနေကိုရန်ကုန်မြို့အခြေစိုက်ကုလသမဂ္ဂရုံးကပြန်ကြားရေးအရာရှိဦးအေးဝင်းကအခုလိုပြောပါတယ
်။မနေ့ကတော့ဒီပါလာဆုံးအနည်းအပြေကောင်းဆုံးဖွဲ့ပေါ့နော်တရားနဲ့အမျိုးတော်ခါမှာမတွေ့ပါဘူးဒါပေမဲ့ပြီးတော့ကျွန်တော်တို့ဒီမြန်မာလူ့ခွင့်ရေးကော်မရှင်နဲ့တွေ့တယ်အဲ့ဒီအနေပြီးတော့ကျွန်တော်တို့အခုဒီအင်းစိန်ထောင်မှာရှိစိန်ထောင်ကအကြီးကြီးနေတော့ဒီအချို့အကျဉ်းသားတွေနေပေါ့နော်နည်းအဲကျွန်တော်တို့တင်ပိုင်းကျဉ်းသားတွေနဲ့ကျွန်တော်တွေ့ရတယ်ဆိုတော့ဆီတော့အဲ့လောက်ပါဘူးကျွန်တော်တို့ဒီအင်းစိန်ထောင်ကခုဝဲထွက်လာတယ်ကျွန်တော်တို့ယုံသွားပါမယ်ခင်ဗျ
Miss Yang Healy ဟာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်နဲ့တနအီနီးပါးတွေ့ဆုံပြီးတွေ့ဆုံစဉ်မှာနှစ်ဖက်ဆွေးနွေးတင်ပြခဲ့တာတွေကိုကော်မရှင်ရဲ့အတွေ့အမှုဦးစစ်မြိုင်ကအခုလိုပြောပါတယ
်။အဲဒီကတော့ကျွန်တော်တို့ဒီကျွန်တော်တို့ကော်မရှင်ဖွဲ့စည်းပုံနဲ့ကျွန်တော်တို့ဆောင်ရွက်ချက်တွေပြောပါတယ်။နောက်ဥပဒေတည်ထောင်မှုကိုကျွန်တော်တို့ရှင်းပြပါတယ်။နောက်တိုင်းစာတွေဆောင်ရွက်မှုတွေရှင်းပြပါတယ်။နောက်ဒီကွင်းစင်ဆောင်ရွက်မှုအစို့ကျွန်တော်တို့ရှင်းပြပါတယ်။နောက်အခြားကျွန်တော်တို့ရဆောင်ရွက်ချက်အချိန်ကစားသောက်တူဒီမှာပြောရတယ်။ဒါကြောင့်အရင်နေ့တော့တရားဆွေးနွေးကြတော့မရှိပါဘူး။အဲသူ့အနေနဲ့တော့ဟိုဖွင့်လင်းမှုနဲ့ကျွန်တော်တို့အပြန်လာနားလည်မှုနဲ့ဆောင်ရွက်ချင်တယ်ဆိုတော့သူ့သဘောထားလေးကိုပြောပါလိုက်။တို့ရတာပထမဆုံးခေါက်ဆိုတော့လေမိတ်ဆက်ဖို့နဲ့နောက်အဲစီကင်တာလေးတွေတရင်ချက်လက်ကလေးတွေလာတဲ့သဘောအဲ့ဒါပါ။
ကုလသမဂ္ဂလူအခွင့်အရေးထူးကိုယ်စားလှယ်ရဲ့ခီးစဉ်တွင်မှာတော့ကချင်ပြည်နယ်အပါအဝင်ပြည်ပခတ်ဖြစ်ပွားရာဒေသတွေကိုတွားရောက်မှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေနဲ့အဓိကအတိုက်ခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ခီးစဉ်အသေးစိတ်ကိုတော့ထုတ်ပြန်ထားတာမရှိပါဘူး။မြန်မာနိုင်ငံအခြေစိုက်လူ့ခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့ပ ရိပခဖြစ်ပေါ်တဲ့ဒေတာကလူအခွင့်ရေးအခြေအနေတွေအပြင်လေယာဉ်မြေကိစ္စတွေနဲ့အမျိုးသမီးနဲ့ကလေးအခွင့်အရေးတွေကိုလည်းအလေးထားသင့်တယ်လို့ပြောပါတယ
်ကျွန်တော်တို့ဒီလေယာဉ်မြေကိစ္စတွေနောက်တစ်ခါဒီဖန်စီခံထိနေတဲ့သူတွေရဲ့အကြောင်းအရာကိစ္စတွေတော်တော်ရှင်းကြည့်နေပါတယ်ဒါသူအနေနဲ့တကယ့်ကိုလှုပ်ဆောင်မဲ့ကိစ္စတွေဖြစ်ပါတယ်အဲ့ဒါကလက်နက်ကင်ပြိပခါတွေအဲ့လိုမျိုးအကြမ်းဖက်မှုဖြစ်တဲ့ဒေသတွေမှာအမျိုးသမီးနဲ့ကလေးနဲ့ပတ်သက်တဲ့အခြေအနေရလဲသူတို့မှာပုံမထိခိုက်နိုင်တဲ့အတွက်အမျိုးသမီးနဲ့ကလေးအခွင့်အရေးရှိတော်ကလည်းလေ့လာတဲ့အခြေအနေလို့ကျွန်တော်ထင်ပါတယ်
။ဦးအောင်မျိုးမင်းကမစ်ဂျန်ဟီလီနဲ့တွေ့ဆုံရင်မြမပြည်မှာတရားဥပဒေစိုးမိုးမှုကင်းမဲ့နေတာတွေပြိပခါဖြစ်ပေါ်အောင်အမုန်းတရားအခြေခံတဲ့လှုပ်ဆောင်မှုတွေကြိုတင်ပြင်ဆင်ထားတဲ့ကြံစီမှုတွေအဲ့ဒီရဲ့ဆိုးကျိုးကြောင့်ပြည်သူတွေလုံခြုံမှုကင်းမဲ့နေတာတွေကိုအဓိကထားတင်ပြမယ်လို့ပြောပါတယ်။မြမနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်မစ်ဂျန်ဟီလီကဆယ်ရက်ကြာမြမနိုင်ငံခီးစဉ်အတွင်းလေ့လာတွေ့ရှိချက်တွေကိုတော့လာမယ့်ကုလသမဂ္ဂအထွေထွေညီလာခံမှအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်။
ကိုမိုးစော်တင်ပြသွားတာပါအခုဆက်လက်ပြီးနားဆင်ရမှာကတော့ UNH ကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာအသစ်မှာ HIV ပိုးရောဂါပိုးရရှိနေကြသူတန်းပေါင်းများစွာကိုအသက်ကယ်တင်နိုင်မဲ့ဆေးဝါးတွေပေးနိုင်လို့ရှိရင်2030ခုနှစ်မှာ AIDS ရောဂါပြန့်ပွားမှုကိုအဆုံးသတ်ဖို့ဆောင်ရွက်နိုင်မဲ့အလားအလာရှိတယ်လို့ဖော်ပြထားပါတယ်ဒီအစီရင်ခံစာမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားပါတယ်ဩစတြေးလျနိုင်ငံ Melbourne မြို့နောက်Melbourne မြို့မှာနောက်ပတ်ကျင်းပမယ့်နိုင်ငံတကာ AIDS ညီလာခံမတိုင်ခင်ဒီအစီအစဉ်ခန်းစာကိုထုတ်ပြန်လိုက်တာပါ VOA သတင်းတောက် Lisa Schlein တဲ့သတင်းပေးပို့ချက်ကိုအခြေခံပြီး Matt Engine နိုင်ငံကပြောပြထားပါတယ
် Gap လို့ခေါင်းကြီးတက်ထားတဲ့ UNH ကထုတ်တဲ့ဒီနှစ်အစီအစဉ်ခန်းစာမှာ HIV ရောဂါပိုးအသစ်ရရှိကြသူတွေရဲ့အရေးအတွက်ကိုရောချအောင်လှုပ်ဆောင်တာနဲ့ HIV AIDS ရောဂါသည်တွေကိုအသက်ရှင်နေထိုင်စေဖို့လှုပ်ဆောင်ရမှာကြီးမားတဲ့တိုးတက်မှုတွေရရှိခဲ့တယ်လို့ထောက်ပြထားပါတယ်။ဒါပေမဲ့လို့လည်းဒီအသက်ရှင်နေထိုင်စေမဲ့ဆေးဝါးတွေကိုလက်လန်းမမီကြတဲ့လူသန်းပေါင်းများစွာတို့ရှိနေကြဆဲဖြစ်တဲ့အကြောင်းသူတို့တွေဟာဆင်းရဲမွဲတေကြလို့ရာဇဝတ်မှုကျူးလွန်သူတွေဖြစ်လို့ခွဲခြားဆက်ဆံခံရလို့စတဲ့အကြောင်းတွေကြောင့်အခုလိုဆေးဝါးကုသခွင့်မရကြဘူးလို့ဆိုပါရယ်။အဲ့ဒီလူတွေထဲမှာ HIV ရောဂါပိုးရနေတာကိုကိုယ်တိုင်မသိကြတဲ့လူ35သန်းအနက်19သန်းရှိတယ်လို့ဆိုပါရယ်။ဒါကြောင့်လဲ UNH အမှုဆောင်ဒါရိုက်တာ Michelle CDB ကဒီလူတွေဟာဆေးဝါးကုသမှုခံယူဖို့ကြိုးစားကြမှာမဟုတ်တဲ့အတွက် HIV AIDS ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းမှုတွေကို
There will be no end to the AIDS epidemic if we don't put the people first and close the gap. This reporter gives the best data possible on people being left behind. If the 90 million people have a war with HIV,ဒီအစီအစဉ်ကစားဟာလူလူရှုခံနေကြရတဲ့လူတွေနဲ့ပတ်သက်လို့အကောင်းဆုံးတင်ပြနိုင်တဲ့စီးရင်စရာအချက်အလက်တွေပါပဲ HIV ရောဂါပိုးရနေကြသူတွေဖြစ်တဲ့လူ16သန်းတို့ဟာသူတို့ရောဂါအခြေအနေအကြောင်းမသိကြဘူးဆိုရင်သိကြဖို့ပဲရှိပါတယ်သူတို့ရောဂါအခြေအနေအကြောင်းသိလာကြပြီးဆေးကုသမှုခံယူရင်လူဘဝသက်တမ်းစစ်နေနိုင်သွားကြမှာဖြစ်ပါတယ
် HIV ရောဂါပိုးရှိနေကြသူတန်ပေါင်းများစွာကို2020မှာART ဆေးဝါးမှုခွဲခွင့်ရအောင်လုပ်နိုင်ရင်2030မှာဒီယောဂါကူးစက်ပြန့်ပွားမှုကိုအဆုံးသတ်နိုင်အောင်ကမ္ဘာကြီးအနေနဲ့လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ဒေါက်တာ CDB ကပြောပါတယ် UNH ရဲ့ဒီနှစ်အစီရင်ခံစာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းဖော်ပြထားပါတယ်2005ခုနှစ်မှာ HIV AIDS ရောဂါဖြစ်နေသူဦးရေ300,000ကျော်ရှိခဲ့ပြီး2013ခုနှစ်မှာ3,900,000ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်အရွယ်ဆုံးသေဆုံးသူဦးရေဟာ2005ခုနှစ်မှာ15,000ရှိခဲ့ပြီး2013ခုနှစ်မှာ11,000ရှိတယ်လို့ဆိုပါတယ်။ဒီအစီရင်ခံစာအရမြန်မာနိုင်ငံမှာ HIV AIDS ရောဂါဖြစ်ပွားနှုန်းဟာ 3.6 ရာခိုင်နှုန်းရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာHIV ပိုးနဲ့အသက်ရှင်နေထိုင်နေတဲ့ကိုဝင်ဆောင်မိခင်ဦးရေဟာ4000ကနေ5000ကျားမှရှိတယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။ ARV ဆေးရရှိသူ3600နဲ့6ယောက်ရှိပြီးတော့အသက်14နှစ်အရွယ် HIV ပိုးရှိနေတဲ့ကလေးတွေကဆေးရရှိတဲ့အရေးအတွက်ဟာ4925ယောက်ရှိတယ်လို့ဆိုပါတယ်။မြန်မ မြန်မာနိုင်ငံမှာ HIV ပိုးရောဂါကူးစက်မှုနှုန်းရော့ကျမသွားတာဟာဒီရောဂါနဲ့ပတ်သက်လို့အသိပညာနည်းပါးနေသေးတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ဥက္ကဋ္ဌကိုရှိုင်းက VOE ကိုပြောပါတယ
်အခုလူငယ်တော်များဆိုရင်သိရကူးစက်တဲ့နည်းလမ်းတွေသိတယ်ဒါပေမဲ့ဒီနည်းလမ်းတွေကနေပြီးတော့မှဟိုသူ့ရဲ့အသေးစိတ်ကိုသိချမသိတဲ့အခါကျတော့ဟိုသူတို့ဂရုမထားကြဘူးပေါ့ဒါတွေကထပ်ပြီးတော့ကူးစက်မှုနှုန်းကိုပို့ပြီးတော့ညှင့်စီရဲပေါ့နော်အခုတော်တော်များများအခုနောက်ပိုင်းလူငယ်တွေမှာအဖြစ်ပုံများလာတာကိုကျွန်တော်တို့တွေ့ရတယ်ဟိုအထူးသဖြင့်ဒီ sex နဲ့ပတ်သက်လို့ပေါ့နော်တို့မှာဒီ sex ကနေပြီးတော့ HIV ကူးစက်မယ်ဆိုတော့အတိရှိပေမဲ့ဒါပေမဲ့တကယ် practice ကိုမရှိတာကိုတွားတွေ့ရတယ်ပေါ့လူစက်ဆံတဲ့လူတွေများကြားလာတဲ့အပေါ်မှာခုနကပြောတဲ့ awareness မှာအားနည်းနေတဲ့အခါကျတော့တို့ကြားထဲမှာ HIV ကိုကူးစက်မှုနှုန်းကလည်းဟိုတနည်းအားဖြင့်အရှိန်တက်လာတာကိုကျွန်တော်တို့တော့တွေ့နိုင်ပါတယ်။ရန်ကုန်နဲ့မန္တလေးမှာဆိုရင်ဒီအမျိုးသားလိင်လူသားတွေကလည်းအခုရှိလာပါပြီ။ဒီလိင်လူသားတွေမှာကောနောက်တို့နဲ့အတူတူဆက်ဆံတဲ့သူတွေမှာရောဒီ HIV ကိုကူးစက်မှုနှုန်းထားရင်းမြင့်လာတာကိုတွေ့ရတယ်
။မြမဆိုးရဟာယောဂါတိုက်ဖြတ်ရေးမှာအရင်ကထက်စာရင်ပူးပေါင်းပါဝင်ဆောင်ရွက်လာတယ်ဆိုပေမဲ့ HIV ပိုးကိုထိန်းချုပ်တဲ့ဆေးဝါးထောက်ပံ့နှုန်းကတော့အရင်ကထက်စာရင်ရော့ကျသွားတယ်လို့ကိုရှိုင်းကပြောပါတယ်။ HIV, AIDS ယောဂါအတွက်တီးတန့်ရံပုံငွေအလုံးလောက်မရှိတာရဲ့အဓိကဆေးဝါးကုသမှုကိုပေးနေတဲ့နယ်စည်းမခြားဆရာဝန်များအသင်းကိုအကန့်အသတ်တွေရှိလာတာကြောင့်ဝေနာရှင်တွေဘက်ကဆေးဝါးတွေကိုပုံမှန်မရရှိဘူးလို့ဆိုပါတယ်ရှင
်။တရချက်ချက်မြန်မာနိုင်ငံမှာဖွဲ့စည်းပုံဆိုင်ရာပြဋ္ဌာန်းချက်တချို့ကြောင့်ဒီမိုကရေစီဆန်တဲ့ရွေးကောက်ပွဲဖြစ်မဲ့အလားအလာနဲ့ပါနေချိန်မှာမဲဆွယ်စည်းရုံးရေးဆိုင်ရာညွှန်ကြားချက်တွေရွေးကောက်ပွဲဆိုင်ရာလှုပ်ထုံးလုပ်နည်းတွေကိုပုံမတင်ကြလိုက်ပါတယ်။ဒီရုပ်ရက်တွေကြောင့်မြန်မာနိုင်ငံမှာကျင်းပလာမဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီဆန်တဲ့တရားမျှတတဲ့အများပြည်သူလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မဲ့အလားအလာဘယ်လိုဖြစ်သွားစေသလဲဆိုတာအခုလာမဲ့စနေကြတရားလေးလှိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရချင်ခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323999999လေးfax နံပါတ်က2323999992ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ pick up ပါလေ
။အင်္ဂါနဲ့စနေနေ့ညတိုင်းမှာတိုက်ရိုက်လေလိုင်းအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပေးနေပါတယ်။ဒီစနေညမှာလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာကတော့မြန်မာနိုင်ငံစာနေစင်းကောင်စီအဖွဲ့ဝင်တွေကိုမြောက်ကိုရီးယားနိုင်ငံကိုဖိတ်ကြားပြီးသတင်းစာအဖွဲ့အစည်းတွေနဲ့တွေ့ဆုံပေးလို့ကြောင့်မြောက်ကိုရီးယားတန်အမတ်ကြီးကင်ဆုတ်ချိုကပြောပါတယ်။ဇူလိုင်လ16ရက်နေ့ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီရုံးခန်းကိုလာရောက်ပြီးမြောက်ကိုရီးယားတန်အမတ်ကြီးကအခုလိုပြောဆိုသွားတာဖြစ်ကြောင်းကိုစာနယ်ဇင်းကောင်စီဝင်တွေကပြောပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်
။မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီးကင်ဆုတ်ချိုဟာဇူလိုင်လ16ရက်ဗုဒ္ဓနေ့ကရန်ကုန်မြို့မှာရှိတဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အဲဒီလိုတွေ့ဆုံစဉ်မြောက်ကိုရီးယားနိုင်ငံအကြောင်းစိတ်ဝင်စားစရာတွေကိုစာနယ်ဇင်းကောင်စီမှာအခါအားလျော်စွာလာရောက်ပြသပေးလိုကြောင်းနဲ့စာနယ်ဇင်းကောင်စီအဖွဲ့ဝင်တွေကိုလည်းမြောက်ကိုရီးယားနိုင်ငံကိုဖိတ်ကြားလိုကြောင်းပြောခဲ့တယ်လို့စာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ
်။မြောက်ကိုရီးယား DPRK နဲ့ပတ်သက်တဲ့စိတ်ဝင်စားတဲ့သိကျင်တဲ့ကိစ္စတွေရှိရင်လည်းသူတို့ documentary လိုမျိုးနဲ့ presentation လိုမျိုးလာပြီးတော့ကြရဖို့သူတို့ဟိုတယ်အချိန်ရှိပါတယ်ဆိုပေါ့နော်အဲ့လိုကန့်ဟန်းတာလည်းရှိရောနော်နောက်တစ်ခုကတော့ကိရိတာစိတ်ဝင်စားရဲဆိုရင်တော့ဒီကစာနေမြင့်ကောင်စီဖွဲ့ဝင်တွေလည်းသူတို့မြောက်ကိုရီးယားနိုင်ငံကိုဟိုဖိတ်ပြီးတော့အဲ့ဒီကသတင်းစာအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးခြင်းနေပေါ့နော်ဟိုမကြခင်မှာဆိုတဲ့ဟာမျိုး
လူခွင့်ရေချိုးဖောက်မှုသတင်းလွတ်လပ်ခွင့်စတာတွေနဲ့နာမည်ပြည့်ရနေတဲ့မြောက်ကိုရီးယားနိုင်ငံကတာမတ်ကြီးတူအနေနဲ့သူတို့ဖြစ်တော့မြန်မာနိုင်ငံအတွင်းမှာသတင်းတောက်တွေကိုအစိုးရကဖမ်းဆီးထိန်းသိမ်းတာပြည်မှုနဲ့မထိုက်တန်တဲ့ကြီးမားတဲ့ထောင်ဒဏ်တွေချမှတ်အပြစ်ပေးတာသတင်းတောက်တွေအပေါ်တရားစွပ်စွမှုတွေရှိနေတာတွေအပေါ်သတင်းမီဒီယာအဖွဲ့အစည်းတွေကကန့်ကွက်ဆန္ဒပြမှုတွေဖြစ်ပေါ်ပြီးမီဒီယာအဖွဲ့အစည်းတွေနဲ့အစိုးရအကြမ်းမပြေလည်မှုတွေဖြစ်ပေါ်နေတဲ့အချိန်မြောက်ကိုရီးယားတန်အမတ်ကြီးကလာရောက်တွေ့ဆုံတာဟာတိုက်ဆိုင်မှုလို့ယူဆရင်လည်းရနိုင်ကြောင်းပြည်သူ့ခေတ်ဂျာနယ်ရဲ့အတိုင်းပင်ခံအက်ဒီတာဖြစ်တဲ့ဆရာဖေမြင့်ကပြောပါတယ
်ကျွန်တော်တော့သိထူးထူးခြားခြားမမြင်ပါဘူးဒီကတိုင်ဆိုင်တာဖြစ်လို့သူလည်းသူ့စိတ်ကူးသူရှိလို့နဲ့သူကတွေ့ဆုံနှုတ်ဆက် အလားပါတလားပါပြောတဲ့သဘောလောက်ပဲရှိတယ်လို့ကျွန်တော်တော့အဲ့လောက်ပဲမြင်ပါတ
ယ်။မြန်မာနိုင်ငံမှာတမရဦးသိန်းစင်ဆိုတာတက်လာပြီးတဲ့နောက်သတင်းမီဒီယာလွတ်လပ်ခွင့်တချို့ပေးခဲ့ပြီးမှအခုတခါသတင်းမီဒီယာတွေပေါ်ကန့်သက်ထိန်းချုပ်မှုတွေလှုံ့ဆော်လာတာဟာအရင်စစ်အစိုးရလက်ထက်ကပုံစံနဲ့တူနေပြီးရှေ့ကိုအရှိန်နဲ့သွားနေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းဟာဘလောက်အထိခီးရောက်အောင်သွားနိုင်မလဲဆိုတဲ့အပေါ်မေးခွန်းထုတ်ဆရာဖြစ်လာနေတယ်လို့လည်းဆရာဖေမြင့်ကသုံးသပ်ပါတယ်
အစိုးရကဆိုတာဆန်စင်းလို့လာကွန်ဆူဂရပီလိုက်တယ်ပေါ့ဗျာ။နော်ပီလိုက်တဲ့ခါကျတော့သတင်းသမားတွေကတော့အဲရေးချသားကြတယ်ပေါ့ဗျာ။နိုင်ငံရေးရအကူပြောင်းကစိတ်ညံ့ညာကြီးမရောက်သေးဘူးမလို့အဲဆန်စင်းအပိုင်းမှာအဲတော်တော်ဖွင့်ပေးထားလိုက်တယ်လို့ဖြစ်တဲ့ခါကျတော့အဲ့ဒီမှာအခုလို့ဒီနိုင်ငံရေးလွတ်လပ်ခွင့်နဲ့ဆန်စင်းလွတ်လပ်ခွင့်ကြားထဲမှာလည်းအဲဘာခေါ်မလဲချီလမ်းမညီဘူးခေါ်လားခေါ်မလားအဲ့ဒီလိုပေါ့နော်။အဲ့တော့ပြန်ပြီးတော့လိုက်ပြီးတော့ထိန်းချုပ်ဖို့စူးစမ်းရလို့မြင်နေဗျာစူးစမ်းတဲ့ခါကျတော့လုံမီလို့ဟန်တော့အဲလုံရိုးလို့ဆိုရင်လုံမီလို့ဟန်ပေါ့နော်အရင်တော့ကစဉ်းစားရခဲ့တယ်လုံမီလို့ဟန်နဲ့လုံတဲ့ခါကျတော့အဲအရင်ပုံတရားနေပေါ်လာတဲ့စာသင်တွေလို့ပြောကြတယ်ပေါ့ဗျာ
သတင်းမီဒီယာဥပဒေနဲ့ပုံနှိပ်ထုတ်ဝေရေးလုပ်ငန်းဥပဒေတွေကိုအခုအချိန်မှာပြဋ္ဌာန်းထားပြီးဖြစ်ပေမဲ့တိကျတဲ့ဤဥပဒေတွေတော့ထွက်လာခြင်းမရှိသေးပါဘူးပေဥပဒေနဲ့ဘယ်လိုလုံဆောင်ရမလဲဆိုတဲ့မကွဲပြားမှုတွေသတင်းမီဒီယာလောကအကြားထွက်ပေါ်နေတဲ့အချိန်မှာပဲကန့်သက်ထိန်းချုပ်မှုတွေတရားစွပ်စွမှုတွေနဲ့ဖမ်းဆီးထောင်ချမှုတွေတိုးမြင့်ဖြစ်ပေါ်လာနေတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအကြောင်းသိကောင်းစရာတွေကိုစာနေစင်းကောင်စီမှလာရောက်ပြောကြားမဲ့ကိစ္စနဲ့စာနေစင်းကောင်စီဝင်တွေမြောက်ကိုရီးယားကသတင်းအဖွဲ့အစည်းတွေနဲ့တွားရောက်တွေ့ဆုံဖို့တမ်အမတ်ကြီးကင်ဆုတ်ချိုရဲ့ကမ်းလှမ်းချက်တွေဟာကောင်းမွန်တဲ့အချက်တွေအဖြစ်စာနေစင်းကောင်စီအနေနဲ့လက်ခံပေမဲ့အဖွဲ့အစည်းအနေနဲ့အစည်းအဝေးထံပြီးမှဆုံးဖြတ်နိုင်မှာဖြစ်ကြောင်းတမ်အမတ်ကြီးကိုအကြောင်းပြန်ကြားခဲ့တယ်လို့သိရပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြပို့ခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုဒူးကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်မှာအခုဆိုရင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်တို့နဲ့အတူတိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာမို့စောင့်မျှော်နားဆင်ကြပါကြာသပတေးနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုကြံရှိနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုမက်ခင်ဖြူတွေကကြေညာပေးပါမယ်
အစ္စရေးနဲ့ဟာမတ်စ်တို့အကြားဂါဇာကမ်းမြောင်ဒေသမှာလုံဆောင်ပစ်ခတ်ရေးစည်းသဘောတူညီချက်ကိုမနေ့ပြန်တောက်ကြနေမှာစတင်ဖို့သဘောတူလိုက်တဲ့အကြောင်းအစ္စရေးဆိုရအရာရှိတွေကပြောပါရယ်မနေ့ပြန်ဒေသစံတော်ချိန်မနေ့6နာရီမှာဒီသဘောတူညီမှုစတင်မှာဖြစ်တယ်လို့အမည်မဖော်လို့သူအရာရှိတူကပြောပါရယ်ဒါနဲ့ပတ်သက်လို့ဟာမတ်စ်အဖွဲ့တွေဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းတော့မရှိသေးပါဘူးယူကရိန်းနိုင်ငံကရုရှားလိုလာတဲ့တီချာခွဲထွက်ရေးသဘုံတွေကိုကူညီပံ့ပိုးတဲ့ဒီရုရှားဘန်တွေနဲ့စွမ်းအင်ကုမ္ပဏီတွေအပေါ်တံခတ်အရေးယူမှုအသစ်တွေချမှတ်လိုက်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကကြေညာလိုက်ပါတယ်။အချက်တဲတွေပြေရောအောင်အတိကလှုပ်ဆရာရှိတာတွေကိုလှုပ်ပါလို့ရုရှားကိုအချိန်မောင်းများစွာသူတိုက်တွန်းခဲ့ပေမဲ့အမေရိကန်ရဲ့အကြံပြုချက်တွေကိုအခုအချိန်ထိရုရှားကမလုပ်ခဲ့ဘူးလို့ဗိုလ်ထုနေကသမ္မတအင်ပြူတော်မှာမစ္စတာအိုဘားမားကပြောဆိုခဲ့တာပါရှင်။အငြင်းပွားဝယ်ရာဓာတ်ရုလက်နဲ့ဆက်ယုံအကြောင်းကိုဖော်ပြခဲ့တဲ့ကိစ္စနဲ့ Unity ကြားနဲ့တင်းတောင်9ဦးကိုအာနာပိုင်တွေကအလုတ်ချမ်းနဲ့ထောင်နဲ့ဆယ်နဲ့ချမှတ်ခဲ့ပြီးတဲ့နောက်မြန်မာဆွေရဟာတင်းတင်းကြပ်ကြပ်စောင့်ကြည့်ထိန်းချုပ်တဲ့ပုံစံမျိုးကိုပြန်ပြီးတော့ဥတည်သွားနေတယ်လို့အမေရိကန်ဆွေရထိတ်တန့်လူခွေရရှိတဲ့ဦးကဝေဖန်ပြောဆိုလိုက်ပါတယ်။ AP သတင်းဌာနနဲ့မေးမြန်းခန်းမှာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးထွန်မလီနော့ဖစကီကအခုလိုအပြင်းထန်ဆုံးဝေဖန်သွားတာဖြစ်ပါတယ်။ဆယ်စုနဲ့ငါးစုကြာစစ်အုပ်ချုပ်ရေးကနေပြည်ပြင်ပြောင်းလဲမှုတွေကိုခက်ခက်ခဲခဲဖော်ဆောင်နေတဲ့မြန်မာအစိုးရနဲ့ဒီအမေရိကန်ပြည်ထောင်စုကြာထိတွေ့ဆက်ဆံမှုတွေကိုတော့ဆက်ပြီးတော့ထားရှိသွားမယ်လို့မစ္စတာမလီနော့ဖစကီကပြောပါရရှင်။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာလူပေါင်း38ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ရမန်ဆန်မုန်တိုင်းတိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံဘက်စီကိုဥတီရေးလျားသွားနေပါရရှင်။
တရင်ချင်းကျုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကမက်ခွန်ညိုဖြစ်ပါတယ်အင်ဂျင်နီယာကတော့ဆူလီမန်တာလာဝီလီဖြစ်ပါတယ် VOA American အတန်ညနေပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.